မေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ချံဖို့ကြိုးစားမှုဖြစ်ခဲ့တဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကအတည်ပြုလိုက်ပြီးတဲ့နောက်နိုင်ငံရေးအကြမ်းဖက်လို့ရတဲ့ကိုပြည်တွင်းပြည်ပပြစ်တင်ရှုံချမှုတွေနဲ့လုံခြုံရေးပုံမှန်တင်းကြပ်မှုတွေတောင်းဆိုမှုတွေထွက်ပေါ်လာပါတယ
် I was very worried by the news about this attempt looks like an assassination
ဒီတင်းကြားရတဲ့အပေါ်အထူးစိုးရိမ်မိတဲ့အကြောင်းအကြံဖက်မှုလို့ရဟာနိုင်ငံရေးနယ်ပယ်ထဲမှာလုံးဝနေရာမရှိကြောင်းနဲ့ဒီလိုအကြံဖက်တဲ့လုံရက်ကိုလုံးဝလက်ခံလို့မရဘူးဆိုတာကိုရှင်းရှင်းလင်းလင်းပြသဖို့လိုအပ်တယ်လို့ဗြိတိန်ဝန်ကြီးချုပ် Keir Starmer ကပြောပါတယ်ဒီဖြစ်အတွက်အလွန်စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့နိုင်ငံရေးကိုအကြံဖက်မှုနဲ့မရောထွေးသင့်ဘူးလို့လည်းသူကပြောပါတယ် Florida ပြည်နယ် West Palm Beach Golf ကစားကွင်းမှာ Republican သမ္မတကိုယ်စားလှယ်လောင်း Donald Trump ကောက်ကစားနေတဲ့အချိန်တနက်ကင်ဆောင်ထားလာထားသူတဦးတွေ့ခဲ့တဲ့အတွက်အထူးလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ခဲ့ပါတယ်တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့ဒီအဖြစ်အပျက်မှာသမ္မတ Hong Trump ကဘေးကင်းလုံလုံခြုံခြုံခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ် Democratic Party ပြိုင်ဘက်လက်ရှိဒုသမ္မတ Kamala Harris ကတော့သမ္မတ Hong Trump တနင်္ဂနွေနေ့ကဂျုံခဲ့ရတဲ့ဖြစ်ရအပေါ်အံ့ဩတုန်လှုပ်မိတဲ့အကြောင်းနဲ့အကြမ်းဖက်မှုတွေပုံမူကြီးထွားမလာအောင်ဝိုင်းဝန်းကြိုးပမ်းရမယ်လို့ပြောပါတယ်သမ္မတဂျိုးဘိုင်ဒန်ကလည်းသမ္မတဟောင်းထရန့်ကိုဘေကင်းလုံခြုံစွာစောင့်ရှောက်နိုင်ရေးအထူးလုံခြုံရေးတပ်ဖွဲ့တွေလိုအပ်တာကိုဆက်လက်ဖြည့်ဆည်းပေးသွားမှာဖြစ်တဲ့အကြောင်းထုတ်ပြန်ပါတယ်။မနေ့ကဖြစ်ရအတွက်သမ္မတဟောင်းထရန့်ရဲ့ Republican Party ကလွတ်တော်အမတ်တွေပြည်내အုပ်ချုပ်ရေးမှုတွေအပြင် Democrat Party ကလွတ်တော်အမတ်တွေကလည်းဝေဖန်ရှုံချခဲ့ကြပါတယ်။ Ukraine သမ္မတ Volodymyr Zelensky ကတော့သမ္မတဟောင်းထရန့်အထီးအခိုက်မရှိတာကြားသိရတဲ့အတွက်ဝမ်းသာကြောင်းပြောဆိုခဲ့တယ်လို့ Israel နိုင်ငံသားရေးဝန်ကြီး Israel Katz ကလည်းဒုတိယကြိမ်လှုပ်ကြံမှုနဲ့ကြုံရတဲ့သမ္မတဟောင်းထရန့်အတွက်စုမုံကောင်းတောင်းကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။